ဟဝိုင်ကျွန်းမှာနေထိုင်တဲ့လူမျိုးစုတွေအကြားတိစောက်ထားတဲ့တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးမျိုးမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားလူမျိုးစုတွေအကြားမှာရအောင်ကြိုးပမ်းနေပြီးဝိုင်းဝန်းကူညီဖို့အမေရိကန်ပြည်ထောင်စုဟဝိုင်ကျွန်းဟိုနိုလူလူမှာရှိတဲ့ Eastwest Center အသင်းကြီးကတာဝန်ရှိသူတွေနဲ့တောက်ကြနေညနေပိုင်းကတွေ့ဆုံလာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်။တရားမျှတမှုနဲ့ငြိမ်းချမ်းရေးကိုခွဲခြားလို့မရဘူးလို့လည်းပြောပါတယ်။အဲ့ဒီမေကွန်းကောင်းလူချက်တချို့ကိုတော့ဟိုနိုလူလူမျိုးတော်ကနေကိုသိန်းထိုင်ဦးကသတင်းပေးပို့ထားပါရခင်ဗျာ
Thank you. Thank you very much for a very warm welcome. I'm very happy to be here in Hawaii because I want to learn about harmony between different peoples, different cultures.
မတူညီတဲ့လူမျိုးစုမတူညီတဲ့ယဉ်ကျေးမှုတွေကြားတင်းမြအောင်နေထိုင်တဲ့လေထားနဲ့ပတ်သက်ပြီးဟာဝိုင်ကျွန်းမှာနေထိုင်သူတွေကိုဥပမာထားလေ့လာခြင်းနဲ့အကြောင်းမြန်မာဒီမိုကရေစီကောင်းဆောင်ဒေါ ን ဆန်းစုကြည်ကပြောပါတယ်မြန်မာပြည်ဟာဒီမိုကရေစီလမ်းကြောင်းပေါ်အစာပြိုးတက်လမ်းစားနိုင်ငံတစ်ခုသာဖြစ်သေးတဲ့ဆိုတာကိုလည်းသူကလေးနဲ့ပြောဆိုတော့ပါတယ်ဒီမိုကရေစီအသီးအပွင့်တွေဝေစာစီဖို့ဒီတစ်ပင်ကိုဘယ်လိုစိုက်ပျိုးပြုစုပြုထောင်မလဲဆိုတဲ့အပေါ်မူတည်တဲ့အကြောင်းနဲ့ငြိမ်းချမ်းရေးမေတ္တာတရားနဲ့တင်းမြတ်မှုကိုအခြေခံတဲ့ဒီမိုကရေစီစနစ်ကိုတည်ထောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းသူကထည့်သွင်းပြောဆိုသွားပါတယ်။မြန်မာပြည်ဟာတိုင်းရင်းသားလူမျိုးပေါင်းစုံနေထိုင်တဲ့ပြည်ထောင်စုခေါ်တဲ့နိုင်ငံတစ်ခုဖြစ်ပေမဲ့လူမျိုးစုတွေအကြားစစ်မှန်တဲ့တင်းမြတ်ရေးကိုမရနိုင်သေးတာကိုလည်းဒေါ ን ဆန်းစုကြည်ပြောဆိုသွားပါတယ်
။ I hope to learn from the people of Hawaii how we can reconcile differences and how we can build unity out of diversity.How we can make diversity a strength rather than a weakness for our nation.
Basic to all. ကျွန်တော်တို့တိုင်းပြည်အတွက်ကွဲလွဲချက်တွေကြားကတင်းမြောင်ဘယ်လိုကြိုးပမ်းမလဲ။မတူကွဲပြားချမ်းသာမှုတွေကြားညီညွတ်မှုကိုဘယ်လိုတည်ဆောက်မလဲ။ဒီကွဲပြားမှုပုံစံမျိုးစုံတည်ရှိနေတာကအားနည်းချက်တစ်ခုဆိုတာတဲ့။ဒါဟုအင်အားတရဖြစ်လာအောင်ဘယ်လိုလုပ်မလဲ။ဒါဟုဟာဝိုင်မှာနေထိုင်တဲ့ပြည်သူတွေစီကလေ့လာသင်ယူနိုင်မယ်လို့မျှော်လင့်တဲ့အကြောင်းဒေါ ን ဆန်းစုကြည်ပြောဆိုသွားတာပါ။ငြိမ်းချမ်းရေးနဲ့မြစ်တာတရားကိုခွဲခြားလို့မရတဲ့အကြောင်းငြိမ်းချမ်းရေးဆိုတာနှလုံးသားကလာလာဖြစ်ပြီးငြိမ်းချမ်းရေးစိတ်တဲ့တန်ဖိုးကိုဒေါ ን ဆန်းစုကြည်ကထောက်ပြပါတယ်မြစ်တာတရားရရောမှုတရားစိတ်အချစ်ဆိုတာတွေနဲ့တောင်မတူညီတဲ့အကြောင်းအချစ်နဲ့မောဟဟာတိတ်ပြီးနီးကပ်တတ်တယ်လို့တချို့လူတွေပြောသလိုပဲမြစ်တာတရားကတော့တကယ်တမ်းကျအချစ်ဆိုတာနဲ့ပုံပြီးတန်ဖိုးကြီးပါတယ်လို့သူကဆိုပါတယ်အမုန်းတရားကိုလုံးဝဖယ်ရှားနိုင်တဲ့တိုင်းပြည်နဲ့လူ့အဖွဲ့အစည်းကိုတည်ဆောက်ခြင်းနဲ့ဆိုပြီးဒေါ ን ဆန်းစုကြည်ကပြောသွားတဲ့အချိန်ထဲမှာတခြားနိုင်ငံတွေရယူခဲ့တဲ့သင်္ကန်းစာတွေကနေအကျိုးရှိအောင်အတူယူနိုင်မှုမျှော်လင့်တဲ့အကြောင်းကိုလည်းပြောဆိုသွားပါတယ
် Last night last evening yesterday evening I was having dinner with friends on Waikiki Beach which is
ဟိုနလူလူရဲ့ Waikiki ကမ်းခြေမှာပြည်စုံလှပတဲ့ညနေစာစားခဲ့ရပေမဲ့ရုံးကန်လှူရှားနေတဲ့မြန်မာပြည်သူတွေနဲ့အတူတကွနေခဲ့ရတဲ့အချိန်တွေကိုပိုးပျော်တယ်လို့ဒေါ ን ဆန်းစုကြည်ကပြောပါတယ်ကျောက်ကန်လှူရှားမှုတွေဟာလမ်းကြောင်းမှန်ပေါ်ရောက်မှဆိုရင်အကျိုးဖြစ်တော်မယ်လို့သူကဆိုပါတယ်စစ်မှန်တဲ့ရုံးကန်ကြိုးစားမှုကငြိမ်းချမ်းရေးနဲ့တရားမျှတမှုရှိတဲ့လူ့အဖွဲ့အစည်းကိုတည်ဆောက်နိုင်မှုအတွက်အင်အားဖြစ်စေတဲ့အကြောင်းပြောဆိုရင်တရားမျှတမှုနဲ့ငြိမ်းချမ်းရေးတွင်တွဲနေတဲ့အကြောင်းတွေကိုလည်းရှင်းလင်းပြောဆိုသွားပါတယ
် When people ask me what I mean by democracy I often say that what I mean is a system that will give us both freedom and security in the right balance
democracy ရဲ့အဓိပ္ပာယ်နဲ့ပတ်သက်ပြီးလူတွေကျွန်မကိုမေးတဲ့အခါကျွန်မကလွတ်လပ်မှုနဲ့လုံခြုံမှုကိုနှစ်ဖက်မြောက်ပေးနိုင်တဲ့စနစ်တစ်ခုလို့မကြာခဏပြောလို့ရှိပါတယ်လုံခြုံမှုဆိုတဲ့ခေါင်းစဉ်အောက်မှာအာဏာရှင်စံတဲ့အစိုးရတွေကလူတွေရဲ့လွတ်လပ်ခွင့်တွေကိုညှင်းပယ်လို့ရှိပါတယ်လွတ်လပ်မှုဆိုတာကိုခေါင်းစဉ်တက်ပြီးလူတွေရဲ့လုံခြုံမှုတွေဖျက်ဆီးခံရတာမျိုးတွေလည်းရှိပါတယ်လို့ဒေါ ን ဆန်းစုကြည်ပြောဆိုသွားတာပါမြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုတွေအကြားတခြားတိုင်းရင်းသားတွေရဲ့တန်ဖိုးထားမှုနဲ့အခွင့်အရေးကိုလေးစားပြီးညီညွတ်ရေးတင်းမြတ်ရေးနဲ့နားလည်မှုတွေကိုတည်ဆောက်နိုင်မှာဖြစ်တယ်လို့သူကဆိုပါတယ်။အနာဂတ်မှာတင်းမြတ်ရေးနဲ့ညီညွတ်ရေးရည်မှန်းချက်တွေထားတယ်ဆိုတာအတွေ့အကြုံအယူအဆတက်တက်မဟုတ်ပါဘူးလို့လည်းဒေါ ን ဆန်းစုကြည်ကပြောပါတယ်။ဒါဟာသိက္ခာလက်တွေ့ကျတယ်လို့သူကဆိုပါတယ်
။ As we work towards these goals, I hope that we will have you with us.
ဒီလိုရည်မှန်းချက်တွေအတိုင်းကောင်းတဲ့ဖော်တဲ့အခါကျမတို့မိတ်ဆွေဟာဝိုင်ကျွန်းမှာရှိတဲ့သူတွေကျမတို့ကိုလက်တွဲကူညီမယ်လို့မျှော်လင့်ပါတယ်။ဘာလို့လဲဆိုတော့ဟာဝိုင်ကျွန်းမှာနေတဲ့သူတွေကဒီလိုလှပတဲ့လူအဖွဲ့အစည်းဆိုတာကိုဝမ်းနဲ့ကြည်ကွဲမှုတွေရုန်းကန်မှုတွေနဲ့နာကျင်မှုတွေကြားကတည်ဆောက်ခဲ့ရတဲ့ဆိုတာနားလည်ကြလို့ပါဆိုပြီးဒေါ ን ဆန်းစုကြည်ပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာလည်းဟာဝိုင်ကျွန်းနေပြည်သူတွေတိစောက်ထားတဲ့ငြိမ်းချမ်းရေးနဲ့တင်းမြတ်ရေးရင်ကျေးမှုမျိုးကိုပိုင်ဆိုင်နိုင်မှုရုံးကန်ကြိုးပမ်းနေပြီးဒီအတွက်ဝိုင်းဝန်းကူညီမယ်လို့မျှော်လင့်တဲ့အကြောင်းဒေါ ን ဆန်းစုကြည်မိန့်ခွန်းထဲမှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ
Your help on this matter. Thank you.